ဒီနေ့မိုးစဘာစိုက်ပျိုးထုတ်လုပ်မှုအတွက်စိုက်ပျိုးစရိတ်ဗန်ချင်းငွေတွေကိုလေယာလောက်ကန်ခွင့်ပုံစံ9ရှိသူများကိုသာထုတ်ချေးပေးဖို့ညွှန်ကြားထားတာကြောင့်ပုံစံ9ရရှိဖို့အတွက်ရှောက်ထားကြတဲ့လယ်သမားတွေအတွက်အခက်အခဲဖြစ်နေသလိုအချိန်ထဲမှာလည်းလေယာမီပိုင်ဆိုင်မှုအငင်းပွားတဲ့ပြဿနာတွေကိုလည်းပြည်လဲအောင်ဖြေရှင်းပေးနိုင်ခြင်းမရှိသေးတဲ့အတွက်ဒီနေ့ချင်းငွေရရှိဖို့အခက်တွေ့နေကြပါတယ်။ပြီးခဲ့တဲ့နှစ်ကလေယာမီစီမံခန့်ခွဲရေးနဲ့မြေစီရင်ဌာနကအမှန်တကယ်စိုက်ပျိုးကြောင်ထောက်ခံပေးသူတွေကိုထုတ်ချေးပေးခဲ့ပါတယ်။ဥပမာဝန်ပြည်နယ်မှာစိုက်ပျိုးနိုင်တဲ့လေယာက9သိန်းကျော်ရှိပြီးလေယာပိုင်ဆိုင်ခွင့်လက်မှတ်ပုံစံ9ရှိသူ၄သိန်းနီးပါးလောက်သာရှိပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ်မွန်ပြည်နယ်မန်နေဂျာဦးကမောင်စိုးကဒီနေ့ဘဏ်ချင်းငွေညွှန်ကြားစာအရ2012လေယာပြည်ဥပဒေအရပုံစံ9ရှိသူတွေကိုသာချေးပေးမှာဖြစ်တယ်လို့ပြောပါတယ
်။ချင်းငွေညွှန်ကြားစာအရတော့ကျွန်တော်ပုံစံ9မိတူတင်ပြပြီးတော့ကျွန်တော်ချီးရမယ်ဆိုတော့အခုလက်ရှိကတော့အဲ့တိုင်းပါပဲအဲ့တိုင်းပါပဲဒါမဲ့လို့ကျွန်တော်တို့အခုလက်ရှိချီးနေမှာပေါ့နော်မိုးပြင်းနေမှာတော့ကျွန်တော်တန်တဲ့မပြင်းတဲ့တိုင်းနေမှာအဲ့အခက်ခဲလေးရှိခက်ခဲလေးရှိတဲ့အခါမှာပုံစံခွန်ကတကယ်တမ်းကျတော့အပြည့်ဝမပေးနိုင်ဘူ
းဒါပေမဲ့ပုံစံခွန်နဲ့မရှိသေးတဲ့လက်သမားတွေအနေနဲ့စောင့်ဆိုင်ပြီးပုံစံခွန်ရအောင်ကြိုးစားမယ်ဆိုရင်နောက်တစ်ချိန်ထုတ်ပေးမယ်လို့သိရပါတယ်မွန်ပြည်နယ်မှာမနစ်ကလဲအေက3သိန်းဝန်းကျင်အတွက်တေအေကကို7သိန်းလုံးနဲ့ထုတ်ချေးပေးခဲ့ပြီးဒီနေ့မှာလဲအေက3သိန်း1000ကျော်အတွက်ထုတ်ချေးမှာဖြစ်ပါတယ်မြမလဲယာဖွံ့ဖြိုးရေးဘဏ်ကစိုက်ပျိုးစရိတ်ချင်းငွေတွေကိုတနေ့မှာ2ချိန်ထုတ်ချေးနေတာဖြစ်ပြီးဒီနေ့မှာမေလ21ရက်နေ့ကစတင်ကတနိုင်ငံလုံးအတိုင်းအတာနဲ့ငွေကျပ်ဘီလီယံ950ကျော်ထုတ်ချေးမယ်လို့သိရပါတယ်အေယာဝတီနဲ့ရန်ကုန်တိုင်းကတချို့မြို့နယ်တွေမှာလဲယာလောက်ကန်ခွင့်ပုံစံ9ရရှိဖို့လက်သမားတွေဘက်ကအထောက်အထားတွေအစုံအလင်နဲ့တင်ပြပေးမယ်လဲယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကျေးတိုင်းနဲ့မြေစင်းဦးစီးဌာနကအဲ့ဒီလေယာမြေတွေမှာပိုင်ဆိုင်မှုအထောက်အထားရှင်းလင်းမှုမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့ပုံစံ9ချမပေးတာတွေအများအပြားရှိတယ်လို့လယ်သမားတွေကပြောပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ်ကစိုက်ပျိုးစရိတ်ချင်းငွေဟာအတိုးနှုန်းနဲတာကြောင့်ပုံစံ9ရှောက်ထားကြတဲ့လယ်သမားတွေကလည်းအများဆုံးရရှိဖို့မျှော်လင့်နေကြတယ်လို့အေယာဝတီတိုင်းမူဘင်မြို့နယ်ပလောင်ရွာကလယ်သမားဦးကျော်မင်းကပြောပါတယ
်။ပုံစံ9ရှိတဲ့လူမှကလည်းထုတ်ပေးတာပုံစံ9မရသေးတဲ့လူမှလည်းတရားမှမထုတ်ဘူးလို့အဲ့တော့ကျွန်တော်တို့ကပုံစံ9ရမှသာလည်းဖြစ်မှာပုံစံ9မရမချင်းရတော့ကျွန်တော်တို့လယ်သမားတွေကပြန်တော့လို့ချိန်ပေးနေရတဲ့အခါကျတော့အတူ55ချက်တူးလို့တစ်ထည်လို့ဆိုတာအများအားသုံးနေရတယ်။အဲ့ဒီဆန်လည်းပဲသုံးပြီးလုပ်လို့နေရတယ
်။လေယာလောက်ကန်ခွင့်ပုံစံ9ကိုအစိုးရကလယ်သမားတွေကိုချထားပေးတာဟာလွန်ခဲ့တဲ့3နှစ်လောက်ကစခဲ့တာဖြစ်ပါတယ်။လေယာမြေပန်ဆိုင်မှုအငင်းပွားတဲ့ပြဿနာစစ်တပ်နဲ့ဌာနဆိုင်ရာတွေကလေယာမြေတွေကိုအကြောင်းအမျိုးမျိုးနဲ့သိမ်းယူထားပြီးပြန်လည်မစွန့်လွတ်သေးတဲ့ကိစ္စတွေကိုအဖြေရှင်းနိုင်သေးတာကြောင့်လဲပုံစံ9ရရှိဖို့အတွက်ရှုပ်ထွေးပြီးအချိန်တွေကြန့်ကြာနေတာဖြစ်ပါတယ်။မြန်မာနိုင်ငံတောင်သူလယ်သမားတပ်မကခေါင်းဆောင်ဖြစ်သူမတ်ဆွစုတွေကပုံစံ9ကိုရရှိမှသာလယ်သမားတွေချင်းငွေရရှိမှဖြစ်တာကြောင့်ပုံစံ9ကိုအမြန်ဆုံးချပေးဖို့လိုအပ်တယ်လို့စိုက်ပျိုးစရိတ်ချေးတဲ့အခါမှာလဲအချိန်နဲ့တပြေးညီမိုးစဘာမစိုက်ပျိုးခင်ချင်းငွေပေးဖို့လိုတယ်လို့ပြောပါတယ
်ဒီမိုးရာသီစိုက်ပျိုးစရိတ်ကိုအစိုးရအနေနဲ့ချိန်နဲ့တပြေးညီကိုထုတ်ချီးနိုင်ဖို့လဲလိုတယ်အဲ့လိုမျိုးမှလယ်သမားတွေကအရှင်းပြနိုင်မယ်လယ်သမားတွေစိုက်ပြီးမှပေါ့စိုက်ပျိုးစရိတ်ကရောက်လာတယ်ဆိုရင်လယ်သမားတွေကဒီစိုက်ပျိုးစရိတ်ကိုမရောက်ခင်မှာပေါ့နော်ဒီစိုက်ပျိုးရန်အတွက်ကိုအပြင်အတိုးလုံးကြီးသွားရင်လည်းယူပြီးတော့မိုးရာသီစိုက်ပျိုးစရိတ်ကိုထည့်ရတဲ့အတွက်အစိုးရချီးလိုက်တဲ့ငွေဟာငွေရှင်ကြေးရှင်တွေကိုအစိုးရထုတ်ချီးတဲ့ပတ်စံတွေကိုပြန်ဆက်တဲ့အခါမှာဒီလယ်သမားတွေအတွက်အများကြီးကိုပေါ့နော်ဆုံးရှုံးမှုတွေရှိတယ
်ခုလက်ရှိတေကကိုတသိန်းလုံးထုတ်ချေးတဲ့နှုန်းထက်ပိုပေးဖို့လိုအပ်တယ်လို့ချင်းငွေပြန်ဆက်တဲ့အခါမှာလည်းလာပိုင်းအတွင်းမဟုတ်ဘဲနှစ်ရှည်စီမံကိန်းနဲ့ချင်းငွေပေးမယ်ဆိုရင်လယ်သမားတွေဘဝအကျွင်းနှုန်းတွေကရုံထွက်နိုင်လိမ့်မယ်လို့ယူဆကြောင်းမဆဆုတွေကပြောပါတယ်မြမလေယာဖွံ့ဖြိုးရေးဘဏ် AR Retail ဒေတာကြီးမန်နေဂျာဦးတန်းထေးအောင်ကပုံစံ9မရနိုင်တာဟာလယ်သမားတွေအချင်းချင်းမြေယာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေရှိနေလို့အပြင်အဲ့ဒီမြေတွေဟာတပ်ပိုင်မြေတတော်ကျိုးဝိုင်းပိုင်မြေနဲ့ကျွကျော်မြေစတဲ့မြေစင်းဦးစီးဌာနမှာစီးရင်ပေါက်နေတဲ့အကြောင်းတွေကြောင့်မရနိုင်တာဖြစ်ကြောင်းပြောပါတယ
်။အမှုခင်းဖြစ်နေတဲ့မတိပြက်လို့ဘသူပိုင်မလဲလို့မသေးပွဲလို့ပုံစံကထုတ်မြရတယ်တပိုင်းရှိတာပေါ့။နောက်တစ်ခါမြေမျိုးစရပေါ့။မြေမျိုးစရတောင်သွားသူတကယ်ဆွန်ရက်စိုက်ပြိုးတယ်ဆိုတော့သူကပုံစံကလိုချင်တာပေါ့။သို့တော့မြေစင်းမှာကစီးရင်ပေါက်များဒီမြေမျိုးစတွေကဥမာပေါ့ကျူးမြေတွေပေါ့။တတော်ကျူးတို့စကြက်ကျူးတို့တတ်တူရင်းကျူးတို့ဆေးရောင်းနေမြေမှာစတာမျိုးမျိုးရှိတာပေါ့။အဲ့အဲ့လိုဟာတွေကတို့တတော်ကျူးဆိုရင်တတော်ကျူးလည်းဘိုးစံမောင်စိုက်ခဲ့ရတော့မှန်တယ်သို့တော်တရားမှုပေါ့တရားမှုလည်းပုံစံကိုပေးလို့မရ
ဘူးရန်ကုန်တိုင်းဘောလေကျွော်အုပ်စုပန်တဘုတ်ရွာကလယ်သမားဦးသိန်းတန်ကလေယာလောက်ကန်ခွင့်ပုံစံ9ရရှိမှသာမြမလေယာဖွံ့ဖြိုးရေးဘဏ်ကချင်းငွေထုတ်ပေးတာကိုလက်ခံနိုင်ပေမဲ့ပုံစံ9ရှောက်ထားတဲ့အခါမှာကျေးရိုင်းနဲ့မြေစင်းဦးစီးဌာနကတာဝန်ရှိသူတချို့ရဲ့မမှန်မကန်ဖြေရှင်းမှုတွေကြောင့်နှစ်နာမှုတွေရှိတယ်လို့ပြောပါတယ
်ရကျေးလေစီတွေနဲ့အမြင့်နဲ့လေစီတွေနဲ့ပေါင်းပြီးတော့ဒီလိုပုံစံ9ကိုထုတ်ပေးတဲ့လူတွေသူတို့မထုတ်ပေးဘူးမထုတ်ပေးသေး မထုတ်ပေးတဲ့လူတွေထုတ်ပေးတယ်အားလားတွေကြောင့်မို့ဒီလေယာဉ်ပြဿနာတွေကကျွန်တော်တို့တောင်သူတွေမှာအိမ်ကျချင်းအိုးမဲအထောက်ခံပြီးတော့အချင်းချင်းပြဿနာမှုဖြစ်အောင်သူတို့ပဲဖန်ပြီးနေတာဒီပုံစံကွန်ချပေးလို့ကျွန်တော်တို့စိုက်ပံအနေထုတ်ပေးတာကျွန်တော်ဒါလက်သိခံတယ်လက်သိခံတယ်ဒါမှမဟုတ်ပုံစံကွန်ခွဲဝေစိတ်ပိုင်မှုတွေမှာအခရီးတွေအရန်လိုက်စားကြည့်တယ်
တစ်ချိန်တည်းမှာလဲလက်သမားတွေကိုချေးပေးရမှာမြမလေယာဖွံ့ဖြိုးရေးဘဏ်နဲ့တမဝါယမဝန်ကြီးဌာနအောက်ကချင်းငွေဆိုပြီးနှမျိုးရှိနေပါတယ်တမကချေးပေးတဲ့ငွေဟာအတွန်းနှုံးပုံများတဲ့အပြင်ချင်းငွေပေးတဲ့အခါမှာလဲတနိုင်ငံလုံးကလက်သမားတွေကိုလွှမ်းခြုံပေးနိုင်တာမရှိဘူးလို့သိရပါတယ်ဒါအပြင်အစိုးရဌာနတွေမှာဝန်ထမ်းအရေးအတွက်မလုံလောက်တာကြောင့်လေယာဉ်မြေမှတ်ပုံတွေပြုလုပ်ဖို့အောက်ခြေအထိကွင်းစင်းဆောင်ရွက်တာတွေအားနည်းတယ်လို့လက်သမားတွေကပြောပါတယ်ခင်ဗျာ